တော်ဆွမ်းစုကြည်ပေါ်ဆွဲချက်တင်လိုက်တဲ့အဂတိလိုက်စားမှုအတွက်ပြန်ခေါ်တက်တည်ဖြစ်တဲ့အန်အေဒီအစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်တက်တည်လေးယောက်ကိုဒီကနေ့ပြန်လည်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်ဦးဖြိုးမင်းသိန်းလက်ထိုးတဲ့ရွှေနဲ့အမေရိကန်ဒေါ်လာတွေလက်ခံရယူခဲ့တယ်လို့ဆိုပြီးတော်ဆွမ်းစုကြည်ပေါ်အဂတိလိုက်စားမှုနဲ့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်ဒီကနေ့အနေပြီးတော့အထူးတရားရုံးမှာကြားနာခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့တင်ကိုမဆုမြတ်မွန်ကပြောပြပေးပါပါခင်ဗျာ
အဂတိလိုက်စားမှုဆက်တမှုနဲ့တရားစွဲခံထားရတဲ့ဒေါက်ဆန်စုကြည်ပထမဆုံးဆွဲချက်တင်ခံရတဲ့အဂတိအမှုအတွက်ပြန်ခေါ်တက်တယ်ကိုနေပြီးတော့အထူးတရားရုံးမှာဒီနေ့မတ်လ9ရက်နေ့မှာပြန်လည်စစ်ဆေးကြားနာပါတယ်။ NLD အစိုးရရဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပေးတဲ့အမေရိကန်ဒေါ်လာငွေ6သိန်းနဲ့အခောက်ရွှေ9ပိတ်တာလက်ခံယူတယ်လို့ဆိုပြီးတော့တရားစွဲခံထားရတာပါ။ဦးဖြိုးမင်းသိန်းကိုယ်တိုင်ကဒေါက်ဆန်စုကြည်ကိုပေးခဲ့တယ်လို့အစိုးရကြားနာခွင့်တွေမှာထွက်ဆိုထားပါတယ်။ဒါကြောင့်ဒေါက်ဆန်စုကြည်ရဲ့ရှေ့မြေတွေကဦးဖြိုးမင်းသိန်းသူ့ရဲ့ဇနီးတဲ့ဒေါက်ခင်မိမိကျွဲအပြင်နောက်နှစ်ယောက်ကိုပြန်လည်မေးမြန်းဖို့တောက်ဆိုတဲ့အတွက်ဒီကနေ့ကြားနာပွဲမှာမေးမြန်းခဲ့တာပါပြက်ခေါ်တက်တည်လေးယောက်ထဲကဦးဖြိုးမင်းသိန်းဒေါက်ခင်မိမိကျွဲနဲ့အားပြီးလိုက်စားမှုတိုက်ချင်ရေးအဖွဲ့ကညွှန်ကြားရေးမှူးတရလူဦးရဲချက်တို့၃ယောက်ကိုပဲဒီနေ့အပြန်အလှန်မေးခွန်းထုတ်နိုင်ခဲ့တယ်လို့သိရပါတယ်မေးမြန်းမှုတွေမပြီးပြတ်သေးတာကြောင့်နောက်လာမယ့်ရုပ်ချိန်မှာဆက်ပြီးတော့ဆက်သွားဖို့ရှိတယ်လို့လည်းသိရပါတယ်အဲ့ဒီအစိုးရလက်ထက်ကရန်ကုန်တိုင်းဒေသတွင်းလုပ်ငန်းတွေကိုထောက်ခံပေးဖို့နဲ့ကာကွယ်ပေးဖို့အတွက်2019ခုနှစ်ဒီဇင်ဘာလကနေ2018မတ်လအတွင်းမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလက်ထိုးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်တာကိုဒေါက်ဆန်းစုကြည်က3ချိန်ခွဲပြီးလက်ခံရယူခဲ့တယ်လို့စစ်ကောင်စီကစွပ်စွဲခဲ့တာပါဒီအဖို့ကို February 28ရက်နေ့ဆွဲချက်တဲ့နေ့မှာဒေါက်ဆန်းစုကြည်ကသူ့မှာအပြစ်မရှိကြောင်းဒါရီနဲ့ပတ်သက်လို့ကျူးလွန်ခဲ့ခြင်းမရှိကြောင်းတရားရုံးကိုပြောကြားခဲ့ပါတယ်ဒီနေ့ဒီပြီးတော့အထူးတရားရုံးကြားနာပွဲမှာဒီဆွဲချက်တင်ထားတဲ့အမှုအပြင်ရဟတ်ရင်ငားရမှုဝယ်ယူမှုတွေနဲ့ပတ်သက်လို့တရားစွဲခံထားရတဲ့အဂတိအမှုတစ်ခုကိုလည်းဒီနေ့ကြားနာပါတယ်။ငွေကြေးဆုံးရှုံးစီတယ်လို့ဆွဆွဲထားတဲ့အမှုအတွက်တရားလိုဥယျာဉ်ချက်ကိုရှင်းပြတွေကမေးခွန်းထုတ်ခဲ့ကြပါတယ်။မနေ့ကအင်္ဂါနေ့မှာလည်းရဟတ်ရင်ကိစ္စတွေနဲ့တရားစွဲထားတဲ့အမှုငားမှုကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။လက်ရှိဒေါက်ဆန်းစုကြည်ဟာ2015နှစ်အထိစောင့်နေနိုင်တဲ့အဂတိလိုက်စားမှုဆက်တမှုနဲ့တရားစွဲခံထားရပြီးတော့ကျေးဟုအတွက်တရားရုံးမှာတရားရင်ဆိုင်နေရပါတယ်။ဒီနေ့ရုံးချင်းလာတဲ့ဒေါက်ဆန်းစုကြည်ကျမ်းမာရေးကောင်းမွန်တယ်လို့ဆုံးဖြတ်သိရှိရပါတယ်။ဒေါက်ဆန်းစုကြည်ရှင်းပြတွေကိုတတိယမီဒီယာတွေကိုမပြောရလို့စစ်ကောင်စီကပုံမှန်ထုတ်တားမြစ်ထားတာမို့ဆက်တယ်နည်းမြန်လို့မရပါဘူး။ဆရာမတိတ်ခဲ့ပြီးတဲ့နောက်မှာစစ်ကောင်စီကဒေါက်ဆန်းစုကြည်အပေါ်လောလောဆယ်အထိအမှုပေါင်း16ခုနဲ့တရားစွဲထားပြီးငားမှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချထားပါတယ်။
နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အမှုကြမ်းတာမှုနောက်ဆုံးအခြေအနေတွေကိုမဆုမြတ်မောင်ကတင်ပြပေးခဲ့တာပါခင်ဗျာ။